မြန်မာနိုင်ငံတွင်းကလက်နက်ကင်ပြည်ပခါတွေကိုမြန်မာပြည်တွင်ရေးတတ်တတ်ဖြစ်နေမရှုမြင်မဲနဲ့ချင်းကပ်ဖို့ထိုင်းနယ်စပ်ကိုတွားရောက်တဲ့ Fell Kho Phan Phan Party ကနေထိုင်းလူတော်အမတ်ခနဝီစုပ်စံကထိုင်းဆိုရကိုတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံသားတွေအများအပြားထိုင်းနိုင်ငံဘက်ကိုထွက်လာတဲ့အခြေအနေတွေနဲ့နေကြားတိုက်ပွဲတွေဖြစ်ပွားနေတဲ့မြေပြင်အခြေအနေအထိကိုလေ့လာဖို့နယ်စပ်ဒေသမဲဆောက်မြို့ကိုသူကိုယ်တိုင်လာရောက်တာလို့လည်းထိုင်းလူတော်အမတ်ကပြောပါတယ်
We need to prepare. We need to plan. We cannot just ignore situation inside Myanmar as an internal affair. The non-interference policy should not be taking serious.
ထိုင်းလွတ်တော်အမတ်ပြောသွားတာကတော့ကျွန်တော်တို့ပြင်ဆင်ဖို့လိုပါတယ်။ကျွန်တော်တို့မှာအစီအစဉ်တွေရှိဖို့လိုပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကသူတို့ရဲ့ပြည်တွင်းရေးတသက်ပါဆိုပြီးတော့ပြစ်ပယ်ထားလို့မရပါဘူး။ဂျားဝင်မဆွတ်ဖက်ရေးဆိုတဲ့မူဝါဒကိုရှေ့တန်းတင်ပြီးဦးစားပေးစဉ်းစားနေလို့မရတော့ပါဘူးဆိုပြီးတော့ပြောဆိုသွားတာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကပြိပခါဟာမြန်မာနိုင်ငံအတွင်းရောထိုင်းနိုင်ငံဘက်ကပြည်သူတွေနှစ်ဖက်စလုံးကိုပါတက်ရောက်မှုရှိပြီးတော့ထိုင်းဆိုရဘက်ကပို့ပြီးတော့မှပြေဆုံးထိရောက်တဲ့ချင်းကပ်မှုတွေလုတ်သွားဖို့လိုအပ်တယ်လို့လည်းတိုက်တွန်းပြောဆိုသွားပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးဖန်ပလီဘဟီတာနူကာရာကတော့နေဆက်အခြေအနေမြန်မာနိုင်ငံဘက်ကပြိပခါတွေနဲ့ပတ်သက်ပြီးစိုးရင်ပူပန်တဲ့အကြောင်းပြောဆိုပြီးတော့သူကိုယ်တိုင်လည်းနေဆက်ဒေသကိုတွားရောက်ခဲ့တယ်လို့အာဆီယံ၈တောင်အာရှနိုင်ငံတွေအနေနဲ့မြန်မာရေးဖိအားပေးတဲ့ပူးတဲ့ကြေညာချက်ကိုအမြန်ဆုံးထုတ်ပြန်ဖို့လိုအပ်ကြောင်းကိုလည်းမနေ့တော့က BNN နိုင်ငံသားရေးဝန်ကြီးဘီထရမ်ဆွန်နဲ့တွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်ရှင်။